ာနိုင်ငံဟာ Greater Mekong Sub-region လို့ခေါ်တဲ့မဟာမဲခေါင်ဒေသထဲမှာအပါအဝင်ဖြစ်ပြီး1992ခုနှစ်ထဲကစလို့မြန်မာနိုင်ငံရဲ့စွမ်းအင်အရင်းမြစ်တွေကို ADB ကလေ့လာတာတွေလုပ်ခဲ့တာမှာလုံလောက်တဲ့စွမ်းအင်အရင်းမြစ်တွေရှိရဲဆိုတာကိုတွေ့ထားတယ်လို့ ADB ရဲ့အရှိတောင်ရှာဒေသဆိုင်ရာစွမ်းအင်ဌာနညွှန်ကြားရေးမှူးအန်တိုနီဂျူဒ်က VOA ကိုပြောပါတယ
် Basically they do have lot of resources hydro resources more than 100,000 megawatts of hydro but you know hydro will have to be looked at on a sustainable
ချေငါဖြစ်မြန်မာနိုင်ငံမှာရင်းမြစ်တွေအများများရှိပါတယ်ရေအားလျှက်စစ်ဆိုရင်မဂါဝတ်3000ကျော်ရှိပါတယ်ဒါပေမဲ့ရေအားလျှက်စစ်နဲ့ပတ်သက်ရင်တာရှည်ခံနိုင်မဲ့အခြေခံနဲ့ကြီးဖို့လိုပါတယ်မဂါဝတ်3000လုံးကိုတော့ထုတ်လို့မရပါဘူးတဘာဝပဝင်းညင်နဲ့တာရှည်ခံမှုကိစ္စတွေကိုအခြေခံရပါမယ်။မဂါဝတ်2000 3000လောက်ကတော့ဖြစ်နိုင်ချေရှိပါတယ်။ဒါပေမဲ့အတော့ကိုကြီးမားတဲ့စွမ်းအင်ပမာဏကိုထုတ်ယူနိုင်တဲ့အလားအလာရှိပါတယ်
။စွမ်းအင်တန်ဇာတာကိုထုတ်ယူတဲ့ကိစ္စပြောမယ်ဆိုရင်တဘာဝပဝင်းချင်းရေးရာကိစ္စကလည်းထက်မစင်စားပဲနေလို့မရတဲ့ကိစ္စပါ။ဘယ်လိုစွမ်းအင်စီမံကိန်းမျိုးကိုပဲလုပ်တည်ဖြစ်ပါစေတဘာဝပဝင်းချင်းရေးရာလူမှုရေးရာနဲ့ဇီဝမျိုးကွဲတွေထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာ ADB ကချမှတ်ထားတဲ့အကာအကွယ်ပေးရေးစီမင်းစည်းကမ်းတွေအတိုင်းဖြစ်ရပါမယ်လို့မစ္စတာဂျူဒ်ကပြောပါတယ်။အဲဒီအတွက်ကိုပဲပြီးခဲ့တဲ့သတင်းပတ်တွေနေပြီးတော့မှနှစ်ရက်ကြာလုံခြုံရေးဆွေးနွေးပွဲတစ်ခုကို ADB ကလုပ်ခဲ့ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။စွမ်းအင်တန်ဇာတအရင်းအမြစ်တွေအမြောက်များရှိတယ်ဆိုပေမဲ့လည်းအဲဒီစွမ်းအင်တွေကိုထုတ်ယူပြီးလူမှုလက်တွေ့အသုံးပြုနိုင်အောင်တကယ်တမ်းလုပ်ဖို့အတွက်ကငွေကြေးပမာဏအမြောက်များလိုတာပါ။စွမ်းအင်ကဏ္ဍမှာဆယ်စုနှစ်ပေါင်းများစွာအလုံအလောက်ရင်းနှီးမြှုပ်နှံမှုမလုပ်ခဲ့တာကြောင့်ဒီကဏ္ဍဟာအထိနာနေရတာဖြစ်ပြီးမြန်မာနိုင်ငံရဲ့လူဦးရေ၄ယောက်မှာတစ်ယောက်ပဲလျှက်စစ်မီသုံးဆွဲနေနိုင်တယ်လို့ ADB ကထောက်ပြထားတာဖြစ်ပါတယ
် The power sector is a huge for power sector generation transmission distribution the transmission sector is in a bad shape
စွမ်းအင်ကဏ္ဍမှာလိုအပ်ချက်တွေကကြီးမားလာပါတယ်ထို့လို့ရေတေဘူရေဖြံဖြူရေကဏ္ဍအလုံးမှာပါပဲတေဘူကဏ္ဍဟာဆူဆူရွရွကိုပျက်စီးနေပါတယ်ဖြံဖြူရေပိုင်းဟာလည်းစနစ်ပျက်စီးနေပါပြီစွမ်းအင်ကဏ္ဍမှာနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံမှုအားနည်းခဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ခဲ့ပါဘူးဒါအပြင်လျှက်စစ်တားဆိုင်ရာဥပဒေကလည်းတိတ်ကြီးဟောင်းနှွမ်းနေပြီးခင့်မမီတော့ပါဘူး1948ခုနှစ်ကပြဋ္ဌာန်းခဲ့ပြီး1962ခုနှစ်မှာမွန်မံပြဋ္ဌာန်းထားတဲ့ဥပဒေပါဒေသရင်းနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားတို့လာအိုရုနဲ့ရှင်ရင်တော့အတော်လေးကိုခင်းနှောက်ကြနေပါတယ်
။စွမ်းအင်ကဏ္ဍအတွက်လိုအပ်တဲ့ငွေကြေးပမာဏကိုထိထိရောက်ရောက်ရင်းနှီးမြှုပ်နှံနိုင်တာကလည်းနိုင်ငံတကာကစွမ်းအင်ကုမ္ပဏီကြီးတွေပဲဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အစိုးရဆက်ဆက်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေကနှစ်ပေါင်းများစွာဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့တဲ့အတွက်တကယ့်ဒိတ်ဆိုတဲ့စွမ်းအင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံစွမ်းအင်ကဏ္ဍမှာအပြိုင်ဆိုင်ရင်းနှီးမြှုပ်နှံတာမျိုးမရှိခဲ့ပါဘူး။တရုတ်နဲ့ကိုရီးယားကုမ္ပဏီတွေထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့လိုအရှေ့တောင်အာရှနိုင်ငံတွေကကုမ္ပဏီတွေပဲရင်းနှီးမြှုပ်နှံခဲ့ကြတာပါအခုတော့သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရကဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတချို့လှုပ်လာတဲ့အပေါ်နိုင်ငံတကာကနေအလင်းအမြန်တုံ့ပြန်ခဲ့ကြပြီးတဲ့နောက်နှစ်ပေါင်းများစွာချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုလည်းရပ်ဆိုင်းတာရုတ်သိမ်းတာတွေလုပ်ခဲ့ကြပါတယ်ဒါကြောင့်လဲအမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံတကာကစွမ်းအင်ကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှာနေကြပြီလို့မစ္စတာဂျူဒ်ကပြောပါတယ်။ဒါပေမဲ့လည်းငွေပမာဏအများအပြားကိုလိုအပ်တဲ့အတွက်ပြည်တွင်းပြည်ပကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ရင်းနှီးမြှုပ်နှံမှုကိုရအောင်ဆွဲဆောင်ရမှာပါ။မြန်မာနိုင်ငံအနေနဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့လိုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုပြန်ပေးဆက်ရမယ့်အကြွေးတွေရှိနေသေးတဲ့အတွက် ADB အနေနဲ့လည်းလက်ရှိမှာငွေထုတ်မချေနိုင်သေးဘူးလို့မစ္စတာဂျူဒ်ကပြောပါတယ်။နောက်နေ့အစောပိုင်းမှာအဲ့ဒီအကြွေးကိစ္စတွေအားလုံးကိုဖြေရှင်းနိုင်ဖို့မျှော်လင့်ထားကြပြီးအဲ့ဒီနောက်ပိုင်းမှာမှ ADB ကပြန်ပြီးငွေထုတ်ချေနိုင်မယ်လို့ဆိုပါတယ်။တကယ်တမ်းကျတော့လိုအပ်နေတာကငွေအရင်းအနှီးတစ်ခုတည်းမဟုတ်ပါဘူး။ကျွမ်းကျင်တဲ့ဝန်ထမ်းနေပါတာဥပဒေနဲ့စည်းကမ်းပိုင်းဆိုင်ရာမူပေါင်းတွေအားနေတာစွမ်းအင်နဲ့ဆက်ဆက်နေတဲ့ဝန်ကြီးဌာနကြီးပဲခုနှစ်ခုရှိနေပြီးအဲ့ဒီဝန်ကြီးဌာနတစ်ခုနဲ့တစ်ခုကြားမှာပူးပေါင်းဆောင်ရွက်တာနဲ့စီမံကိန်းချတာတွေမှာလည်းအားနည်းချက်တွေရှိနေတယ်လို့ ADB ကထောက်ပြထားပါတယ်။ဖြည့်ရှင်းလှုပ်ဆောင်ရမယ့်ကိစ္စရပ်တွေအများအပြားရှိနေသေးပေမဲ့လည်းအခုလက်ရှိဖော်ဆောင်နေတဲ့အပြောင်းလဲတွေကနေရှေ့မှာအခွင့်အလမ်းတွေပိုကျလာပြီးတော့လိုအပ်တဲ့ငွေရင်းနှီးကိုရလာမယ့်အပြင် ADB လိုအဖွဲ့အစည်းတွေကလည်းလိုအပ်တဲ့နည်းပညာပိုင်းအကူအညီတွေကိုပေးသွားမယ်လို့မစ္စတာဂျူ့ကပြောပါတယ်။အဲဒီလိုအလားအလာကောင်းတွေရှိနေပြီဆိုရင်ဖြင့်လျှက်စင်မီကိုနှစ်ပေါင်းများစွာမမြင်တွေ့ခဲ့ရဘူးတဲ့မြန်မာပြည်သူလူထုတွေဘယ်လောက်မြန်မြန်အချိန်ကာလအတွင်းလျှက်စင်မီကိုသုံးဆွဲနိုင်ပြီးကမ္ဘာပေါ်ကတခြားနိုင်ငံသားတွေလိုပဲခင်မီဖွံ့ဖြိုးတဲ့လူဘဝရတာကိုခံစားနိုင်ကြတော့မှာပါလေ
I would say it will take another 4 to 5 years because you Myanmar needs large baseload generation they don't have power
နောက်တော့၄-၅နှစ်တော့အချိန်ကြာအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်အခြေခံလျှက်စစ်တာကိုအမြောက်များထုတ်လုပ်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့လျှက်စစ်တာထုတ်လုပ်တဲ့စက်ရုံအသေးအတွက်ရင်းနှီးမြှုပ်နှံတာတွေမရှိခဲ့ပါဘူးရေအားလျှက်စစ်ထုတ်လုပ်တဲ့စီမံကိန်းတွေရပ်သွားမယ်ဆိုရင်တော့ကြောင်မီးသွေးနဲ့သဘာဝတန်းွေတွေကနေလျှက်စစ်တာထုတ်လုပ်ဖို့ကြီးရပါလိမ့်မယ
်ရေနံစီမီးအိမ်လေးတွေဖျောင်းတိုင်းမီးလေးတွေထင်းမီးရောင်တွေနဲ့ညစဉ်အမှောင်ဓုကိုအန်ဓုနေကြရတဲ့မြမလူလူအတွက်ကတော့လျှက်စစ်မီးဆိုတာကမျော်လင့်လို့ရာကောင်းတဲ့အရာဟုတ်ရဲ့လားဆိုတာတော့စဉ်းစားပွဲဖြစ်နေတာပါလျှက်စစ်မီးဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့တစ်ခုတည်းအတွက်သာမကလူလူရဲ့လူနေမှုအဆင့်အတန်းမြင်မာရေးကိုအထောက်အကူဖြစ်စေသလိုစာသင်သားလေ့လာသူတွေအတွက်လည်းအင်မတန်အကျိုးများတဲ့ကိစ္စပါဘယ်သူအတွဲမှာအကျိုးမရုပ်စေပဲလူတိုင်းအတွက်အကျိုးများစေတဲ့လျှက်စစ်မီးသာအလုံလောက်ရမယ်ဆိုရင်ဖြင့်ဒီမိုကရေစီနိုင်ငံတော်သစ်တည်ဆောက်တဲ့နေရာမှာပို၍သာအထောက်အကူဖြစ်စေမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းမှတ်အစီအစဉ်ကိုဒီမှာပဲညှိကုံးချုပ်လိုက်ပါတယ် VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအတန်နဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါများ